မြန်မာနိုင်ငံဒေသအနှံ့မှာရိုးရာတကြံပွဲကိုစီကားတက်မြက်စွာကျင်းပနေပေမဲ့စီရေးပဋိပက္ခတင်းမာနေတဲ့ရခိုင်ပြည်နယ်အတွင်းမှာတကြံပွဲမစင်နွေနိုင်မကျင်းပခဲ့သလိုရန်ကုန်မြို့မှာနေစဉ်ကျင်းပတဲ့ရခိုင်ရိုးရာတကြံပွဲလည်းမကျင်းပနိုင်ခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းစီရေးအရာဆိုးဝါးနေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဖျားရေတပ်ပယ်တာကလွဲရင်မန္တပ်တွေမှာရေကစားတာမရှိဘူးလို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
နှစ်စဉ်နှစ်တိုင်းစီကားစွာကျင်းပနေတဲ့ရခိုင်ရိုးရာတကြံဟာဒီနှစ်မှာတော့ကြီးကျယ်ခမ်းနားစွာမကျင်းပနိုင်တော့ပဲနသာသွေးပွဲနဲ့ဖရားရေတပ်ပဲပွဲကိုသာကျင်းပခဲ့ကြပါတယ်နှစ်စဉ်ရခိုင်ရိုးရာတကြံပွဲကျင်းပခဲ့တဲ့ရန်ကုန်မြို့မှာလည်းရေလောင်းမန်းသတ်နဲ့ပျော်ပွဲရှင်ပွဲတွေမကျင်းပဘူးလို့ရခိုင်စာပေနဲ့ယဉ်ကျေးမှုဘွက်ရန်ကုန်ဒုတိယဥက္ကဋ္ဌဒေါက်တာဆန်လှကျော်ကပြောပါတယ်
ကျွန်တော်တို့ချွေးတကုံစီတော်နေ့မှရှိတဲ့ရခိုင်တမန်ရုံမှာကျင်းပပါတယ်ရှင်နေနေကနသာတွေးတာပေါ့ဒီနေ့ဖရာရေတပ်ပေးတယ်ဒီတော့မှလည်းတော့မရှိဘူးဒီနေ့ကျွန်တော်တို့ရခိုင်ပြည်နယ်မှာအခုတိုက်ပွဲတွေပါလေဖြစ်နေတော့လေလူတွေစိတ်မချမ်းသာဖြစ်တယ်ဒေသတွေမတည်မငြိမ်ဖြစ်တယ်အဲ့ဒါတွေကြောင့်လေကျွန်တော်တို့ကဒီမှာအပြော်ပွားတွေကိုရှော်နေတဲ့ပေါ့ပေါ့နောက်ရခိုင်ပြည်ကြီးချမ်းပါတွေကြောင့်လူတွေစိတ်တော့ကပြေကျောက်ပါတွေကြောင့်ကျွန်တော်တို့ကဆူတောင်းနေတဲ့ပေါ့ပေါ့လေဖရာရေတပ်ပေးပြီးတော့
အရင်နှစ်တွေတုန်းကဆိုရင်သူဝနကွဲမှာရိုးရရေကစားမန္တန်နဲ့ပျော်ပွဲတွေကျင်းပခဲ့ပြီးမဲ့လေဒီနှစ်မှာတော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေတွေကြောင့်ပျော်ပွဲရှင်ပွဲတွေမကျင်းပတော့ဘူးလို့သူကဆိုပါတယ်။အလားတူရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့အကြိုနေ့တကြံဆင်နွှဲမှုအခြေအနေကိုတော့ရခိုင်မျိုးရပါတီဒုတိယဥက္ကဋ္ဌတော်အင်းနုစိန်ကခုလိုပြောပါတယ
်။ဒီတိုက်ခိုက်မှန်းတဲ့အတွက်ဒီလောင်းမှန်းတဲ့အတွက်အဲ့ဒါလည်းလုံးဝမရှိပါဘူး။ဒီမျိုးတော်မှန်းတဲ့လည်းမရှိပါဘူးလား။ဘုံမှန်းတဲ့တို့ဘာလို့အဲ့လိုမရှိဘူး။ချုံပြီးတော့ပြောရရင်တကြံမကြကြဘူးပေါ့လေ။ဒီကံပွဲတော့မဆင်းရဲကြဘူးပေါ့။
ရခိုင်ပြည်နယ်ရှေးဟောင်းယဉ်ကျေးမှုမြို့လို့ခေါ်ဆိုတဲ့မြောက်ဦးမြို့မှာလည်းဖရားရေတပ်ပယ်တွေကလွှဲပြီးရေကစားမန်းတပ်နဲ့ကစားတာမရှိဘူးလို့မြောက်ဦးမြို့ခံဦးအေးမောင်ကပြောပါတယ
်ဒီမှာတော့ဟိုမနေ့ကတော့ဖရားရေတပ်တွေကတော့ရှိတယ်ဒီလိုရအစင်အတိုင်းပေါ့ရေကစားမန်းတပ်တွေတော့မရှိတော့ဘူးရေကစားမန်းတပ်တွေမချတော့ပါဘူ
းလက်ရှိရခိုင်ပြည်နယ်တွင်းမှာစီရေးပဋိပက္ခတွေတင်းမာနေစေခြင်းတည်းကြောင့်ဒီနေ့တကြမှာရခိုင်ရိုးရာတကြံကိုရန်ကုန်မြို့ပြင်ရခိုင်ပြည်နယ်မြို့ကြီးတွေမှာလည်းပျော်ပွဲရှင်ပွဲခမ်းနားမလုပ်တော့ပဲနသာသွေးပွဲနဲ့ဖရားရည်တပ်ပွဲတာကျင်းပကြဖို့ရခိုင်တိုင်းဝိုင်းတွေကမှနှိုးဆော်မှုတွေလည်းရှိနေပါတယ်။ဒီနေ့ရခိုင်တကြံပွဲတော်မစင်နွှဲရတဲ့အကြောင်းရင်းကိုတော့ရခိုင်မျိုးရပါတီဒုတိယဥက္ကဋ္ဌသုံးအင်းနုစိန်ကအခုလိုပြောပြပါဗျာ။လုံချုံရင
်းနဲ့ပါတဲ့ဒီရခိုင်တကြံလုံးမှာအခုအဲ့ဒီစပင်းချောဒုက္ခနဲ့ဒုံတောင်းတော်အဲ့ဒီအနေထားမှာဒုက္ခရောက်နေကြပြီးတော့ပြင်းဆုံးတဲ့လူတွေကြောက်ဆုံးတဲ့လူတွေအင်းရမဒဏ်ရာရတဲ့လူတွေအချုံနောက်ခံရတဲ့လူသားစုတွေအများကြီးရှိနေတယ်ဆိုတော့ဘယ်ရှင်ဘယ်လိုဖြစ်မှာမမှန်းသိဘူးဆိုတဲ့အနေထားတွေကြောင့်အဲ့ဒီတကယ်ပွဲတော်ဒီလိုမျိုးတွေပြောင်းရလိုက်တာဖြစ်နေတယ
်ဒီနှစ်တကြာမှာရေလောင်းမလာဆောက်ပြီးရေကစားခြင်းတချင်းဖွေးပြီးကကုန်ခြင်းမူရေတောက်စားခြင်းမပြုလုပ်ဖို့စစ်တွေမျိုးစီကန်းတင်းတင်းရင်းနဲ့ကုညီဆောက်ရှောက်ရေးရဟန်းတော်တွေကနေဧပြီလ10ရက်နေ့တုန်းကမြို့ရမီရဖတွေကိုမြစ်တာရခန့်ထားခဲ့ပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာသမ္မတနဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာလုံခြုံမှုအားနည်းနေသလိုမလိုလားတဲ့တိုက်ခိုက်မှုတွေဖောက်ခွဲမှုတွေဖြစ်မှာစိုးလို့ဒီနေ့တကြံပွဲကျင်းပခြင်းမပြုတာလို့လဲဒေသခံတွေကပြောပါတယ်ခင်ဗျာ